မန္တလေးတိုင်းမြင်းကြံမြို့နယ်ထိန်ပိုင်းရွာမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်မှုမှာအရသာတချို့ထိခိုက်မှုရှိခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကကြေးရွာတွေမှာတော့မြန်မာစစ်ကောင်စီတပ်ရဲ့17ရက်တာနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအရသာနေအိမ်900ကျော်မိလောင်ပြီးအရသာ73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးနဲ့စကိုင်းတိုင်းအတွင်းကစစ်မဲ့အခြေအနေရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါခင်ဗျာ။
မန္တလေးတိုင်းမြင်းကြံမြို့နယ်ထိန်ပန်းရွာစတင်ကျောင်းမှာတက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကိုနိုဝင်ဘာ28ရက်ညနေပိုင်းမှာဒေသခံကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတနာရီကြာနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါတယ်။ပစ်ခတ်မှုကြောင့်ဒေသခံကျေးရွာသားတွေထွက်ပြေးတိမ်းရှောင်ကြရတယ်လို့အရက်သား3ဦးနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသား2ဦးကအခုလိုပြောပါတယ်။
ညနေ4နာရီလောက်ရွာထိပ်မှာစာရင်းကျောင်းရှိတယ်အဲ့မှာစာပြင်ရောင်းနေမှာစတူပြစ်ကိုပြစ်ပေါ်တနားရီခွဲလောက်ကြာလူကြီးပြင်းနေရတာဆိုရင်ကလေးလူကြီးအကုန်ပြင်းရတာဆိုရွာထဲမှာတယောက်မှမကြံတော့ထိန်မန်းရွာရဲ့အတောင်ဘက်ကရွာကြီးကလည်းအဲ့လိုပဲပြင်းနေရပေါ့တိုးတွေတွေမှာထွက်ပြီးရှောင်းနေရတာပေါ့ဒဏ်ရရတာတော့၃ယောက်ပဲသူတို့ပြစ်လိုက်လို့ပေါ့နော်၂ယောက်ကခုရရှိမိကျန်ဆေးရုံမှာလို့ပြောတယ်လက်နဲ့ကြည့်ခီလို့ပေါ့နော်
လက်ရှိအချိန်မှာမြန်မာစစ်တပ်ဟာတပ်အင်အားထပ်ဖြစ်ပြီးထိန်ပန်းရွာတွေမှာဆက်တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာ၈ရက်ကလည်းမြင်းကြံမြို့ပြားကျေးရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပါသေးတယ်။ဒါကမန္တလေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လည်းနိုဝင်ဘာ၁၉ရက်ကနေနိုဝင်ဘာ28တနင်္လာနေ့အထိမြန်မာစစ်တပ်နေမင်းရှင်းလင်းမှုတွေအတွင်ကျေးရွာဆက်နွေရွာကနေ900ကျော်မီးလောင်ဆုံးရှုံးခဲ့ပြီးအရက်သား73ဦးအထိသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်နေအိမ်တွေမီးရှို့ခံပြီးတော့အရက်သားတွေသေဆုံးတာနဲ့ပတ်သက်လို့ခင်ဦးဒေသခံကာဝေးတပ်ဖွဲ့ကတာဝန်ရှိသူတဦးကသူတို့ကောက်ယူထားတဲ့စရင်းတွေအရာအခုလိုပြောပါတယ
်ကျေးရွာပေါင်း72ရွာအဲအင်ဂျင်ပေါင်းကတော့ကျွန်တော်တို့980နဲ့မှ9လုံးပေါ့အဲကျွန်တော်တို့ဖန်စီတက်ရခံရတဲ့ဒါရဲဘော်ကတော့10ဦးရှိတယ်ဒါပြည်သူကတော့12ဦးဒီစနအူအပြင်နောက်ထပ်စိတ်ကြမ်းပါရေးမကောင်းတဲ့သူအမျိုးသားတဦးပေါ့အားလုံးပေါင်း20နဲ့မှ3ဦးရှိတယ်ပေါ့ကျွန်တော်ပြောပါပေါင်းကကျွန်တော်တို့ဒီ20ကျော်30ကျွန်းကျင်ထိကိုဖက်ပြေးတိတ်ဆောင်ကြားရဖြစ်တဲ့အတွက်ဒီ10ရက်တာအတွင်းမှာဆိုရင်ကျွန်တော်စေပေးချောင်ဦးကြီးပေါင်း8000 2000ဝန်းကျင်ထိရှိခဲ့တယ်ပေါ့စက်နေရွာကမီးရှို့ခံရတာဖြစ်တဲ့အတွက်အိမ်ပြန်ရောက်တဲ့အခါမှာဝိတ္တထေကိုတခုနဲ့နေကြအစားကြမရှိဖြစ်နေတယ်ပေါ့
တေဆုံးတဲ့ရသား73ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်ပြီးအများစုကလက်နက်ကြီးထိမှန်တာတွေအပြင်နေအိမ်တွေထဲမီးလောင်ပြီးတော့တေဆုံးခဲ့တာပါဒီအချက်လက်တွေဟာဒေသခံကာကွယ်ရေးတွေဘက်ကကောက်ယူထားတဲ့စာရင်းတွေပါဒီစာရင်းတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးစစ်ကောင်စီပြန်ကြားရေးထုတ်ပြန်ချက်တွေထဲမှာတော့သခိုင်းတိုင်းအတွင်းကျေးရွာနေတချို့ကို KIA နဲ့ PDF တွေကမီးရှို့ဖျက်ဆီးမှုတွေလုပ်တာရှိတယ်လို့တံပြန်ဆွဆွဲထားပါတယ်စစ်ကောင်စီရဲ့နေမီရှင်းလင်းမှုလုပ်ရမှာတော့ကက်သလစ်ဂိုင်းချုပ်ကာဒီနယ်ချားလ်စ်မောင်ဘူမွေးဖွားရာဇာတိဖြစ်တဲ့မုံလှကျေးရွာလဲပါဝင်ခဲ့ပြီးမုံလှကျေးရွာကိုမြန်မာစစ်တပ်ကဝေဟင်ကောမြေပြင်ကပါပြစ်ခတ်ခဲ့တယ်လို့သိရပါတယ်လေကြောင်းပြစ်ခတ်မှုကြောင့်နေအိမ်တွေမီးလောင်ခဲ့တဲ့အပြင်ကာဒီနယ်လူဒန်းထားတဲ့ရွာအထက်တန်းကျောင်းပါမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာ